အောက်တိုဘာလ၄ရက်တောက်ချာနေ့မနက်ခင်းထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုမမျှသတင်းအောင်နဲ့ကိုရမင်းထွန်းတို့ပြောပြသွားကြတာပါရှင်။အခုမနက်ခင်းနားဆင်ရမယ့်သတင်းစာရီမှာတော့နိုင်ငံတကာသတင်းစာရီကိုစက်တိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။ လာမယ့်2020ရွေးကောက်ပွဲမှာဒီမိုကရက်တစ်ပါတီသမ္မတလောင်းဖြစ်သူ့ကိုစိန်ခေါ်မဲ့ဂျိုးဘိုင်ဒန်အပေါ်စုံစမ်းစစ်ဆေးကြဖို့သမ္မတဒေါ်နယ်ထရမ့်ကနိုင်ငံသားအစိုးရတွေကိုတိုက်တွန်းလိုက်ပါတယ်။ဒါဟာသူ့ကိုတရားစွဲမဲ့အလားအလာပိုးပြီးတော့မြင့်မားသွားစေနိုင်တဲ့ကိစ္စဖြစ်ပါတယ်။အင်ဗီရိုဆိုင်ယာဗီဒီရင်းဒေါ့စတီဗ်ဟာမင်သတင်းပေးပို့ထားတာကိုကိုရမင်းထွန်းကပြောပြပါမယ်ရ
ဒုတိယသမ္မတလောင်ဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားကိုစုံစမ်းစစ်ဆေးပေးဖို့ယူကရိန်းနဲ့တရုတ်နိုင်ငံတို့ကိုသမ္မတထရမ့်ကတိုက်တွန်းခဲ့ပါတယ်။ဂျာတာပရီနေမနက်ကအင်ဖီရိုမြခင်းမြင်မှာတရင်တော်တယောက်ကယူကရိန်းသမ္မတစီကဘယ်လိုအကူအညီမျိုးအတိအကျလိုချင်တယ်လဲဆိုတဲ့အမေကိုပြန်ဖြေကြားရင်းသမ္မတထရမ့်ကအခုလိုပြောခဲ့တာ
ပါ။ I would recommend that they start an investigation into the Biden.
ဘိုင်ဒန်ရဲ့ကိစ္စကိုဝင်ရောက်စုံစမ်းစစ်ဆေးမှုစတင်ကြဖို့ကျွန်တော်ထောက်ခံပြောကြားလိုပါတယ်
။အခုရက်ပိုင်းအတွင်းမှာသမ္မတထရမ့်ဟာဒုတိယသမ္မတဟောင်းဂျိုးဘိုင်ဒန်ကိုထိုးနှက်တိုက်ခိုက်နေခဲ့ပါတယ်။ဂျိုးဘိုင်ဒန်ဟာလောလောဆယ်ဒီမိုကရက်သမ္မတလောင်းဖြစ်ဖို့ကြိုးစားနေကြသူတွေနဲ့ထိတ်ကပြေးနေသူတယောက်ပါ။ဘိုင်ဒန်ဟာဒုတိယသမ္မတဖြစ်နေစဉ်ကသူ့ရဲ့သားဟန်တာဘိုင်ဒန်ကိုရာဇမှုဆိုင်ရာစုံစမ်းစစ်ဆေးမှုတွေမလုပ်နိုင်အောင်ယူကရိန်းအစိုးရကိုဖိအားပေးခဲ့တဲ့ဒုတိယသမ္မတရဲ့အာဏာကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုပြီးသမ္မတထရမ့်ကပြောနေကြတာပါ။ဘိုင်ဒန်ရဲ့သားဟာ KF မြို့အခြေစိုက် Bodhisattva ဆိုင်ကုမ္ပဏီမှာအလုပ်လုပ်ခဲ့သူဖြစ်ပါတယ်။ Florida ကိုသွားဖို့ Marine ရဟတ်ယာဉ်ပေါ်ကိုမတက်ခင်ကလေးမှာပဲသမ္မတထရမ့်ကဘိုင်ဒန်ဟာ Ukraine တရုတ်နိုင်ငံတို့အပေါ်ပလိန်တစ်ပတ်လုပ်ခဲ့တယ်လို့ဆိုပါတယ်။2013ခုနှစ်မှာတရုတ်ကိုသွားတဲ့ခရီးစဉ်တွင် Air Force 2ကိုအသုံးပြုပြီး Hunter Biden ဟာသူတည်ထောင်ဖို့လုပ်ခဲ့တဲ့ stock share နဲ့ငွေကြေးကုမ္ပဏီတစ်ခုအတွက်တရုတ်စီကနေ American dollar 1.5 billion ရယူခဲ့တယ်လို့သမ္မတထရမ့်ကဆက်ဆွဲခဲ့ပါတယ
်။ China just started an investigation into the Biden because what happened in China
Biden နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးမှုတစ်ခုတရုတ်တို့စားလို့တင်ပါတယ
်။ဒီလိုပြောတာဟာနိုင်ငံရေးအကျိုးမြတ်ရဖို့သမ္မတထရမ့်တယောက်သမ္မတအာဏာကိုအသုံးပြုတဲ့နောက်ထပ်ဖြစ်ရတစ်ခုပါလို့ Democrat တွေကပြောပါတယ်။အလို့တော်ထောက်လိုင်းကုမ္ပဏီဥက္ကဋ္ဌ Democrat အမ Adam Schiff ကသမ္မတဟာတရားစွဲဆိုခံရဖို့ထိုက်တန်တယ်လို့လည်းဆိုပါတယ်
။ I find once again the president inviting another country to interfere in our presidential elections repugnant in afundamental breach of his oath of office endangers the security of our elections
သမ္မတဟာတခြားနိုင်ငံတနိုင်ငံကိုကျွန်တော်နိုင်ငံရဲ့သမ္မတရွေးကောက်ပွဲမှာဝင်ရောက်ဆွဲဖက်ဖို့လှုပ်ဆောင်နေတယ်ဆိုတာနောက်တစ်ကြိမ်ထပ်မြင်တွေ့နေရပါတယ
် Skiff ကသမ္မတအနေနဲ့သူ့ရဲ့အာဏာကိုအသုံးပြုပြီးသူ့ရဲ့နိုင်ငံရေးပြိုင်ဘက်တွေအကြောင်းစုံစမ်းစစ်ဆေးပေးဖို့နိုင်ငံခြားကောင်းဆောင်တွေကိုဖိအားပေးနေလို့မရကြောင်းအပေါ်အဝင်းတန်တန်နဲ့ဒီနေ့ပြောလိုက်တဲ့စကားဟာသူ့ကိုတရားစွဲဆိုဖို့မြေမဆန်ဆန်လုပ်ဖို့တွန်းအားပေးလိုက်တာဖြစ်တယ်လို့လည်းပြောပါတယ်။သမ္မတထရမ့်နဲ့သူ့ရဲ့လူတွေကတော့အခုချိန်ထိဘာထောက်ထားမှထုတ်ပြခြင်းမရှိသေးပါဘူး။ဒုတိယသမ္မတဘိုင်ဒန်ကတော့သူ့ရဲ့ဂုဏ်သိက္ခာကိုကာကွယ်ရင်းသမ္မတထရမ့်ကိုပိုတဂုနစ်ကပြန်လည်တိုက်ခိုက်ခဲ့ပါတယ်။ထရမ့်နဲ့ထရမ့်လူတွေကိုရှင်းရှင်းလင်းလင်းပြောချင်ကြောင်းသူ့အနေနဲ့ဒီတိုင်းပဲရှိနေမှာဖြစ်တယ်လို့သူ့နဲ့သူ့မိသားစုကိုဖျက်ဆီးအောင်လုပ်လို့လည်းမရကြောင်းဒီဗရပီနေရီနိုမျိုးကပြန်ပြန်လဲတုံ့ပြန်ပြောဆိုခဲ့ပါတယ်။ Liberal အဖွဲ့အစည်းတစ်ခုဖြစ်တဲ့ Public Citizen အဖွဲ့က Robert Weissman ကတော့သမ္မတထရမ့်ဟာတရားစွဲခံနိုင်ရတဲ့ကိစ္စတွေကိုဇက်တိုက်ကျူးလွန်နေခြင်းအပြင်ဒါရီဟာရိုးရီသွားလိမ့်မယ်လို့မှားယွင်းစွာထင်နေပါတယ်လို့ပြောပါတယ်။ Democrat ထိန်းချုပ်ထားတဲ့အောက်လွှတ်တော်ကသမ္မတထရမ့်ကိုတရားစွဲဖို့စတင်လှုပ်ဆောင်လာတာဟာ2016ခုနှစ် January လမှာသမ္မတဖြစ်လာခဲ့ပြီးနောက်ပိုင်းသမ္မတထရမ့်အတွက်အကြီးဆုံးနိုင်ငံရေးအကြက်တဲတစ်ခုဖြစ်လာခဲ့ပါတယ်။တော်လိုက်ရဲ့တိုင်ဝိုင်းကအတွင်းလူသတင်းပေတူရဲ့တိုင်ကြားချက်မှာသမရဟာသူ့ရဲ့အာဏာကိုအသုံးပြုပြီးနိုင်ငံခြားတိုင်းပြည်တစ်ခုကို2020ခုနှစ်ရွေးကောက်ပွဲမှာဝင်ရောက်ဆက်ဖက်ဖို့ဖိတ်ခေါ်နေတယ်လို့ဆက်ဆွဲထားတာပါသမရထရမ့်ကတော့ယူကရိန်းသမရနဲ့ဖုန်းဆက်စကားပြောရမှာသူပါအမားမှမလုပ်ကြောင်းပြောပြီးသူ့ကိုဝေဖန်တဲ့လူတွေကိုပြန်ပြီးတစ္စပေါက်တွေလို့ခေါ်ဝေါ်တယ်လို့တရားစွဲဖို့လုပ်နေတာဟာလည်းအာဏာသိမ်းတာနဲ့အတူတူပဲလို့ပြောနေကြောင်းပါခင်ဗျာ